ကမ္ဘာတလွှားကူးစက်များဗီဇာပြောင်းပို့တဲ့ Delta ကြောင့် COVID-19 ကူးစက်ခံရသူကသတင်းလေးပဲတိုက်တိုးလာနေပြီးတော့အခုခါမှာအနည်းဆုံးနိုင်ငံပေါင်း104နိုင်ငံကိုပြန့်နှံ့နေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ
် Last week marked the fourth consecutive week of increasing cases of COVID-19 globally.With increases recorded in all but one of WHO's six regions.
COVID-19 ကူးစက်မှုဟာပြီးခဲ့တဲ့အပတ်အထိဆို၄ဘက်ဆက်တိုက်တိုးလာနေတာတွေ့ရပြီးသတင်းဆက်ပတ်ကြားယောဂါကူးစက်မှုကျဆင်းရကနေ WHO ရဲ့သတ်မှတ်ဇုန်6ခုထဲမှာတနေရာကလွဲပြီးကျန်နေရာအားလုံးမှာတိုးလာတယ်လို့သိဆုံးမှုလည်းပြန်တက်လာတယ်လို့ WHO ကြီးကဲ Tedros Ghebreyesus ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကမ္ဘာတလွှားဒေသအားလုံးမှာဆေးရုံတွေမှာလူနာတွေပြည့်နေပြီဆိုတဲ့သတင်းတွေကြားတယ်လို့လည်းပြောပါတယ်။ Delta ပိုးတဲ့ဟာကမ္ဘာတလွှားအဓိကလင်းလင်းမြန်မြန်ကူးစက်ပြန့်နှံ့လာနေတယ်လို့ပြောပါတယ်။ဒီပိုးတွေဟာကာကွယ်ဆေးအများအပြားထိုးထားတဲ့ဒေသတွေမှာပါပြန့်နှံ့နေတာဖြစ်ပြီးအထူးသဖြင့်ဒီယောဂါပိုးအတွက်အကာအကွယ်မလုပ်သူတွေ၊ကျန်းမာရေးအားနည်းသူတွေကိုကူးစက်နေတာကြောင့်ကျန်းမာရေးစနစ်ပါထိခိုက်စေကြောင်းကာကွယ်ဆေးကိုထိတိယောက်မထိုးနိုင်မဲ့ဖြစ်နေတဲ့နိုင်ငံတွေမှာတော့အခြေအနေကတိတ်ကိုဆိုးဝါးနေတယ်လို့လည်းပြောပါတယ်။